တူရကီနိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံကိုအရေးကြီးသွားဖို့မလိုတဲ့ခီးစဉ်တွေကိုရွှေ့ဆိုင်းကြဖို့တူရကီအစိုးရကစနေနေ့မှာခီးသွားအကြံပေးချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ဒါဟာရုရှားလေစစ်လေရင်ကိုတူရကီဘက်ကတစ်ချလိုက်ပြီးတဲ့နောက်နိုင်ငံသားစံတမရေးတင်းမာမှုနောက်ဆုံးအခြေအနေဖြစ်ပါတယ်။ရုရှားနိုင်ငံမှာတူရကီကသွားရောက်လည်ပတ်သူတွေနဲ့အိမ်မှာနေထိုင်သူတွေဟာအခက်အခဲတွေနဲ့ရင်ဆိုင်ရတာကြောင့်တူရကီနိုင်ငံသားရေးဝန်ကြီးဌာနကခီးသွားသတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့အဲဒီကြေညာချက်မှာပြောထားပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်နားမှာရုရှားစိုးရကစစ်စင်ရေးတွေလုပ်နေတော့ရုရှားစစ်လေရင်ကိုတူရကီတိုက်လေရင်တွေကအင်ကာနဲ့မှပစ်ချလိုက်ပြီးတဲ့နောက်ရုရှားစိုးရဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သက်တာတွေစစ်ဖက်စစ်ဆင်ရေးဖျက်တောက်တာတွေတင်သွင်းတဲ့စားနပ်ရိက္ခာတွေကိုပုံမှုစောင့်ကြည့်တာတွေအပါအဝင်တူရကီစိုးရကိုလက်တုံ့ပြန်တာတွေလှုပ်ဆောင်သွားမယ်လို့လည်းရုရှားအစိုးရကကြေညာခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်ဘက်ကနေပါဝင်နေကြတဲ့နိုင်ငံသားဆက်ဆံရေးထိခိုက်လာနိုင်တယ်လို့ချင်းချောက်လိုက်တဲ့အတွက်လဲနိုင်ငံတကာမှာလဲပဋိပက္ခတွေပိုကျေပြန့်လာမှာကိုစိုးရိမ်နေကြပါပြီခင်ဗျာ